အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့လကုန်ကငင်းငင်းနဲ့ဆူနာမီရင်လိုက်နေကြောင်းပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့နောက်ပိုင်းအကူအညီပေးဖို့လာရောက်တဲ့နိုင်ငံခြားသားကေဆေးကူညီလှုပ်သားတွေနိုင်ငံတွင်းကနေပြန်လည်ထွက်ခွာကြဖို့အင်ဒိုနီးရှားအစိုးရကပြောကြားပါတယ်။စက်တဘာ28ရက်ကအပြင်းငင်းငင်းလှုပ်တယ်လို့ရိုက်ခတ်လာတဲ့ဆူနာမီရင်လိုက်တွေကြောင့်သေဆုံးသူ2000လောက်ရှိပြီးပျောက်ဆုံးနေသူ9000ကျော်ကတော့သေဆုံးဖို့များနေပါတယ်။အင်ဒိုနီးရှားအမျိုးသားသဘာဝဘေးရန်ရဲ့ရောဘာရေးအေဂျင်စီကနိုင်ငံတကာ NGO အဖွဲ့တွေစီကံစီမင်းအသစ်တွေထုတ်ပြန်လိုက်တာဖြစ်ပြီးနိုင်ငံရေးချ NGO အဖွဲ့တွေကအင်ဒိုနီးရှားမှာတာဝန်ချထားတဲ့သူတို့ရဲ့နိုင်ငံခြားသားအဖွဲ့ဝင်တွေကိုချက်ချင်းပြန်ခေါ်ကြဖို့အကြံပေးတာပါ။ပျောက်ဆုံးနေသူကိုရှာဖွေကယ်ဆယ်တဲ့လုပ်ငန်းတွေအဆုံးမတက်ခင်မှာအခုလိုကြေညာလိုက်တာဖြစ်ပြီးအဆုံးတက်ရက်ကကြာတာပြင်းနေပါ။ဒါဟာယောဂပိုးတွေပြက်နှက်မဲ့အန်ဒီယဆိုရင်ဒါကြောင့်လို့အာနာပိုင်တွေကပြောပါတယ်။အကူအညီပေးတဲ့အဖွဲ့တချို့ကတော့အင်ဒိုနီးရှားနိုင်ငံနဲ့သူတို့ရဲ့ဝန်ထမ်းတွေနဲ့ဆက်ပစ္စည်းတွေယူလာရေးခွင့်ပြုချက်ရဖို့အခက်အခဲတွေရှိနေတယ်လို့ပြောပေမဲ့အစိုးရကတော့ NGO တွေအနေနဲ့ကူညီတွေကိုအင်ဒိုနီးရှားချက်ချင်းတပ်ဖွဲ့ကနေတဆင့်ပေးဖို့ကူညီဖို့အတွက်ညွှန်ကြားချက်ထုတ်ပါတယ်။